ကဘာတဝမ်းပဋိပက္ခအခြေအနေတွေမှာတာဝန်ထမ်းဆောင်နေကြတဲ့လူသားချင်းစာနာထောက်ထားရေးဝန်ထမ်းတွေကိုဂုဏ်ပြုတဲ့အနေနဲ့ဒီကနေ့ဩဂုတ်လ19ရက်နေ့ကိုကဘာလူသားချင်းစာနာမှုနေ့အဖြစ်သတ်မှတ်ကျင်းပကြပါတယ်။လက်ရှိမှာတကဘာလုံးအတိုင်းအတာနဲ့ COVID-19 ကပ်ရောဂါဘေးရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံမှာကပ်ရောဂါနဲ့ကြုံနေစဉ်စစ်တပ်အာဏာသိမ်းလိုက်တာကြောင့်လူသားချင်းစာနာထောက်ထားရေးအကူအညီပေးနေကြတဲ့ဝန်ထမ်းတွေပို့ပြီးတော့ခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်ရတယ်လို့ဥရောပကော်မရှင်အရက်သားကာကွယ်ရေးနဲ့လူသားစာနာမှုအကူအညီလုပ်ငန်းများဆိုင်ရာဌာနချုပ်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါရဲ့ရှင်။